တရင်ချုပ်လာပြင်းနဲ့မနက်ခင်းဝီလီဝလင်းအချိန်မှာဘူးတလင်မြို့နယ်တဲကနေအိမ်တွေကိုစစ်ကောင်စီတပ်ကမိရှုဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒေသခံတချို့အသက်ခံထားပြီးဒါဇင်နဲ့ချီလဲပန်းခံထားရစေပါ။မန္တလေးတိုင်းငဆုံမြို့နယ်ဘက်မှာလည်းစစ်တပ်ကနေမြေရှင်းနေပြီးလေကြောင်းကပစ်ခတ်နေတာရန်ကုန်ကပေးပို့တဲ့တရင်ကိုအခြေခံပြီးကုခမောင်းစုံမင်းပြောပြပေးပါအောင်ခင်ဗျာ
။ဒေသခံတွေတပ်ဖြတ်ခံခဲ့ရတယ်လို့ဒါဇင်နဲ့ချီပြီးဖမ်းဆီးခံထားရတဲ့စကိုင်းတိုင်းဘူးတလင်မြို့နယ်မှာဒီကနေ့အောက်တိုဘာ18ရက်တရင်ချိုလာပြည့်နေ့မှာစစ်ကောင်စီကစီပါချေးရွာကိုရောက်ရှိလာပြီးချေးရွာထဲကနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဘူးတလင်ဒေသခံတွေကပြောပါတယ်။အောက်တိုဘာလ16ရက်မနေ့ကလည်း3ရက်လောက်တပ်ဆွဲနေထိုင်ခဲ့တဲ့တက်လှိုင်းရွာကနေစစ်တပ်ထွက်သွားချိန်တော်ရဲတိုက်လို့ဒေသခံတွေပြောတဲ့ယာယီအိမ်တွေကိုမီးရှို့ဖျက်ဆီးသွားခဲ့ပြီးဒီနေ့မှာတော့စီပါချေးရွာထဲဝင်ပြီးမီးရှို့ခဲ့တယ်လို့ဒေသခံတဦးကပြောပြပါတယ်။
တလိုင်းမီးရှို့တော့တော်ရဲတဲ့မီးရှို့ပြီးတော့ဒီကောင်တွေထွက်ကြတာပဲမနက်ပိုင်းတော့ကြာပါမနက်လေဝေလီဝေလေးပိုင်းတော့ပေါ့ဒီပါပါဝင်သွားတာပဲဒီပါရောဆင်းနေရတော့မီးရှို့နေတယ်မီးကျင်နေရတယ်တော်ရဲအဲ့ဒီတော့အမေနဲ့မမိရသေးဘူး
တောတောင်တွေတဲ့တောင်ယာစိုက်ခင်းတွေအတွေ့ယာယီစောက်ထားတဲ့အိမ်လေးတွေကိုတော်ရဲတိုက်လို့ပြောကြတာဖြစ်ပါတယ်စစ်တပ်စစ်ကြောင်းရှိတဲ့အတွက်မီးလောင်တဲ့နေအိမ်အရေအတွက်အတိအကျမသိရသေးတာလို့ဒေသခံတွေကပြောပါတယ်။စီပါချေးရွာဟာကူတော်ချေးရွာကနေစစ်ကူသွားပြီးပြန်လာတဲ့စစ်တပ်စစ်ကြောင်းကိုကာကွယ်ရေးတပ်ဖွဲ့တွေကပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ကကြားပြတ်တိုက်ခိုက်ခဲ့တဲ့နေရာလေးဖြစ်ပါတယ်။အဲ့ဒီကြားပြတ်တိုက်ခိုက်မှုမှာစစ်တပ်ဘက်က39ယောက်သေဆုံးပြီး48ယောက်စစ်သုံးပန်းအဖြစ်ဖမ်းဆီးခံခဲ့ရကလက်နက်အများအပြားကိုလည်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းဆည်းရရှိခဲ့တယ်လို့ပြောပါတယ်။အဲဒီလိုတိုက်ခိုက်ခံရပြီးတဲ့နောက်စီပါချေးရွာကိုစစ်တပ်ကတကြောပြန်နယ်မြေရှင်းလင်းနေတာလည်းဖြစ်ပါတယ်။စစ်တပ်ရဲ့နယ်မြေရှင်းလင်းမှုအတွင်းအရသာ14ဦးတပ်ဖြတ်ခံထားရပြီး20ကျော်လည်းအခုချိန်ထိဖမ်းဆီးခံထားရပါတယ်။ချေးရွာ9ရွာတဲ့မင်းကဒေသခံ2000ကျော်ကျော်ဟာလည်းဘေးလွတ်ရာထွက်ပြေးတိမ်းရှောင်ခဲ့တယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပြပါတယ်။စကိုင်းတိုင်းနဲ့ကန့်နေတဲ့မန္တလေးတိုင်းဘက်မှာဆိုရင်လေမြင်းကြံခရိုင်ငဇွန်မျိုးနယ်တဲကငမကြီးကျေးရွာမှာစစ်တပ်ဘက်ကစစ်ရေးလှုပ်ရှားနေတယ်လို့ကာကွယ်ရေးတပ်ဖွဲ့ဝင်တွေကပြောပါတယ်။ငမကြီးကျေးရွာဟာကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားတာဖြစ်ပြီးပြန်လည်စိုးမိုးနိုင်ရေးအတွက်စစ်တပ်ဘက်ကစစ်ကြောင်းထိုးနေပြီးတိုက်ပွဲတွေရှိခဲ့တယ်လို့မြောင်မျိုးနယ်ပြည်သူ့ကာကွယ်ရေးနဲ့လုံခြုံရေးအဖွဲ့ရဲ့တာဝန်ရှိသူကိုຫນွေဦးကအခုလိုပြောပါတယ်။
ခုတည်းရတော့ကျွန်တော်တို့ဒီစစ်ကြောင်းက73ရက်နေ့ထိဆိုလို့ရှိရင်ကျွန်တော်တို့ဟို4ရက်ကြာဒီစစ်ရေးထိကျွန်တော်တို့အဲ့ဘက်မှာတိုက်ပွဲဝင်နေရအဲ့ဒီမိုးတောင်တန်းမှာဆိုသူတို့ရဲ့ရည်မှန်းချက်ကဘယ်လိုလဲဆိုတော့သူတို့အဲ့ငငါကြီးစခန်းကလည်းပြေးထားတာဆိုတော့အဲ့ခါလည်းပြန်ရကျင်လာရောပြီးလို့ရှိရင်ဒီဘက်ကအဲ့ဟောပေါ့သူတို့လမ်းကြောတွေဟောပေါ့ရုပ်သာဆက်မှုဆိုတော့တရဥပတ်တို့အဲ့တက်တကြောပြေးရတယ်ဆိုရင်အဲ့လမ်းကြောတွေပြန်လာမှာပေါ့အဲ့ဒါမျိုးတွေဆိုရင်အပွင့်မခံနိုင်တဲ့အတွက်ကြောင့်လို့သူတို့ကဟိုပြန်ပြီးတော့စစ်ကြောင်းနဲ့စစ်ကြောင်းထုတ်ပြီးတော့နယ်မြေရှင်းလင်းရေးပုံစံကိုလုပ်နေ
တာစစ်တပ်ကနယ်မြေရှင်းလင်းရေးအတွင်းဝေဟင်ကနေပါရဟတ်ရင်တွေနဲ့ပြစ်ကတ်တာတွေရှိပြီးကာကွယ်ရေးတပ်ဖွဲ့ဝင်တွေဘက်ကတေဆုံးဒဏ်ရာရှိမှုတွေလည်းရှိပါတယ်မြောင်မျိုးနယ်နဲ့ငဇွန်မျိုးနယ်အကြားမှာရှိတဲ့ငမကြီးချေးရွာရဲစခန်းကိုကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ပြီးတဲ့နောက်စစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့အရသာ16ဦးတဲ့မင်းတေဆုံးခဲ့ပါတယ်စကိုင်းမကွေးမန္တလေးစတဲ့ဒေသတွေရဲ့စစ်စင်ရေးအတွင်အရသာထိခိုက်သေးဆုံးမှုတွေနဲ့ပတ်သက်လို့စစ်တပ်ဘက်ကတော့ဒေသကာကွယ်ရေးတပ်တွေရှိတဲ့ဒေသတွေကိုခြေမုံတိုက်ခိုက်တာသာဖြစ်တယ်လို့ပြောဆိုလေးရှိပါတယ်ခင်ဗျာ